မြန်မာနိုင်ငံကနေနေရာစွန့်ခွာထွက်ပြေးသူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နှစ်နိုင်ငံသဘောတူညီချက်တွေအရဥပဒေနဲ့အညီပြန်လည်လက်ခံဖို့အစဉ်အသင့်ဖြစ်နေပြီလို့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာခြားထားမှုဖွံ့ဖြိုးရေးကော်မတီဒုက္ခရဒေါက်တာဝင်းမြတ်အေးကပြောပါတယ်နေရာစွန့်ခွာသူတွေပြန်လည်လက်ခံရေးစီစစ်တဲ့အပိုင်းမှာလက်ခံရေးစခန်းအသစ်တွေတည်ဆောက်ထားပြီးအရင်လိုကြံ့ကြာနေတော့မှမဟုတ်ဘူးလို့လည်းဆိုပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုကောင်းဆန်ဟင်းကတင်ပြမှာပါ
မြန်မာနိုင်ငံကနေအကြောင်းအမျိုးမျိုးနဲ့နေရဲစွန့်ခွာထွက်ပြေးသူတွေကိုနှစ်နိုင်ငံသဘောတူညီချက်များအရဥပဒေနဲ့အညီပြန်လည်လက်ခံဖို့အစဉ်သစ်ဖြစ်နေပြီလို့လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချတာရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြတ်အေက VOA ကိုပြောပါရစေ
။မနေနေအောင်လို့ထွက်သွားတာမဟုတ်ဘူး။သူတို့ထွက်သွားကြတယ်။အကြောင်းအမျိုးမျိုးရှိတယ်ပေါ့နော်။သူတို့ထွက်သွားကြတယ်။ဒါပေမဲ့ဘယ်လိုကြောင့်မှထွက်ထွက်ဒီမှာနေဝါရဲ့လူကိုကျွန်တော်တို့ကပြန်လက်ခံမယ်။ဒါပဲအဲ့ဒီပုံစံပဲ။ကျွန်တော်တို့ချက်ချင်းဆောင်ရွက်တဲ့ဒီပြပြချက်ချင်းပဲကြီးညာလိုက်တယ်ပြန်လက်ခံမယ်ဆိုတာနောက်ပြီးတော့ပြန်လက်ခံဖို့လည်းစီစဉ်ဆောင်ရွက်နေတယ
်နိုင်ငံပြင်ပထွက်သွားသူတွေကိုပြန်လည်လက်ခံရမှာတော့တောင်ပြိုလက်ဝဲနဲ့ငခုရကျေးရွာတွေမှာလက်ခံရေးစကန်တွေတည်ဆောက်ပြီးဖြစ်ပါတယ်ပြန်လည်လက်ခံစီစဉ်ရမှာလဲအရင်လိုလက်ခံရေးစကန်တွေမှာကြံ့ကြာနေမှာမဟုတ်တော့ပဲအလွန်ဆုံးနေရပဲနေရမှာဖြစ်တယ်လို့လည်းဒေါက်တာဝင်းမြတ်အေးကပြောပါတယ်အ
ဲ့ဒီကလက်ခံလဲဆိုတာတရက်တော့မဟုတ်အဲ့ဒီလက်ခံရေးစကန်မှာတရက်ပဲကြာမယ်အလွန်ဆုံးနေရပဲကြာမယ်ဒါဟိုစီစစ်တဲ့ဟာပေါ့စီစစ်ပြီးရနဲ့သူတို့ဟာသူတို့ရွာမှာအိမ်ရှိရင်အဲ့ဒီအိမ်ကိုတည်းရဲ့ပြန်သွားမယ်အိမ်မရှိသေးဘူးဆိုရင်လည်းသူတို့ကဆောက်လို့ရရင်လည်းပြန်စနေပြီဆိုတော့အိမ်ဖြစ်ပေါ်လာမယ်ပေါ့နော်ဒီဖြစ်လာရင်အဲ့ဒီအိမ်မှာနေမယ်မဖြစ်ခင်ကြားမှာဂျားစခန်းဆိုတာလေးတစ်ခုရှိတယ်2011လို့ကဲ့မီလို့ကြာသွားမယ်နေရာမျိုးမဟုတ်ဘူးခဏပဲနေရမယ်နေရာရှိမယ
်ပြန်လည်လက်ခံရမှာလဲ1990 1993ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီထားတဲ့မူရီနဲ့အညီပြန်လည်လက်ခံသွားမှာဖြစ်ပါတယ်ဒေါက်တာဝင်းမြတ်အေးကတော့ပြန်လည်လက်ခံတဲ့အပိုင်းမှာခက်ခဲတင်းကျပ်တဲ့မူတွေချမှတ်ထားတာမရှိဘူးလို့ပြောပါရယ်
1992 93လောင်းကမူတွေပေါ်မှာပဲအခြေခံတာပဲအခြေခံတာချူဆန်းကြီးတော့မဟုတ်ဘူးအဲ့ဒီပုံမှာအခြေခံတယ်ဒါပေမဲ့တိတ်ခက်ခဲကြီးတွေမရှိဘူးပြန်ပြီးတော့လက်ခံဖို့အတွက်ကခက်ခဲတဲ့မူတွေချမှတ်ထားတာမရှိဘူးတင်းကျပ်တဲ့မူတွေလည်းမပါဘူး
ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးမစ္စတာအဘူဟက်ဆန်မာမွန်အလီနဲ့နိုင်ငံတော်အတိုင်ပင်ခံယုံပြောင်စုဝန်ကြီးဦးကျော်တင်းဆွေတို့ရခိုင်ပြည်နယ်အတွင်းကနေရဲစွန့်ခွာကြတဲ့ဒုက္ခသည်အကြီးနဲ့ပတ်သက်ပြီးနှစ်နိုင်ငံသဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ခင်ဗျာ